စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပေါ်ခဲ့တဲ့စကိုင်းတိုင်းမြောင်မြို့ချောင်းစင်းကျေးရွာမှာတိုက်ပွဲတွေထပ်ဖြစ်ပွားတာရှိပဲရွာထဲမှာစစ်ကောင်စီတပ်တွေတပ်ဆွဲထားလို့ဒေသခံတွေထွက်ပြေးတင်းချောင်နေရတယ်လို့မြောင်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကနီနယ်ဘက်မှာဆိုရင်လေလေကြောင်းကနေပါတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြေကြေလောင်လော ညောင်မြို့ချောင်းစင်းကျေးရွာမှာဒီကနေ့ငြိမ်သက်နေပါတယ်စစ်တပ်ကရွာထဲမှာတပ်ဆွဲထားတာမို့စစ်တပ်လူလားသူတချို့ကလွဲလို့ကြံတဲ့ရွာသားတွေဖျက်ပြေးနေကြရတယ်လို့ဒေသခံတယောက်ကပြောပါတယ်
မြောင်ကဒေသနေကုန်လာတော့ဘာမှတိုက်ပွဲရှင်နေမရှိဘူးဗျငြိမ်ငြိမ်ပဲသူတို့ကမနေ့ကတိုက်ပွဲဖြစ်တဲ့ရွာမှာပဲအခုတည်းရှိနေတုံးပဲကျွန်တော်တို့ရဲရွာထဲမှာသူတို့ဆွဲထားရတော့ရဲရွာထဲကတော့သူတို့တလန်5ဦးလောက်ပဲရှိမှာပေါ့နော်တလန်မိသားစု5ဦးလောက်ပဲရှိမှာကျန်တဲ့သူတွေကတော့အကုန်လုံးရှောင်နေကြရပေါ့နော်တခြားဒီအနည်းဆက်ရရွာတွေပဲဒီအကုန်လုံးလက်ပဲရှောင်နေစေမေးချောင်စခန်းလုံးပေါ့နော်မျိုးဖြစ်သွားပြီပေါ့နော်လက်ရှောင်နေကြတယ်အဲဒီရွာထဲမှာကျတော့သူတို့ကအခုလောတဲ့တော့သူတို့ပါသူတို့သူတို့နေတဲ့ဘုန်းကြီးကျောင်းရယ်စတင်ကျောင်းရယ်ကိုတက်ဆွဲသူလို့လောက်ထားပြီးတော့သူတို့တောက်ချောက်တစ်ချိန်လုံးကင်းနေတဲ့9ရောက်5ရောက်အဲ့ဒါမျိုးတွေလက်ပဲပြီးကင်းနေစောင့်နေတယ်ရွာထဲတော့မလက်နေလက်ကင်းတစ်ချက်လောက်ထိတော့ရွာထဲဝင်တာတော့မရှိဘူးဒါပေမဲ့လို့ဒလန်ကတော့ဟိုရွာထဲကိုလှည့်ပတ်ပြီးတော့ဆိုင်ကလေးရှောက်စီပြီးတော့ပြမယ်ပုံစံမျိုးတွေပေါ့နော်ဒါဘယ်သူရင်ဘဝရင်ပါမှုပေါ့အဲ့ဒါမျိုးပြမယ်ပုံစံနဲ့ရိတ်ရောင်နေပါလိမ့်ရှိရဲဆိုပြီးတော့ရွာထဲမှာကျန်တဲ့သူကတော့ပြောတယ်ပေါ့နော်
တိုက်ပွဲဖြစ်ပွားတဲ့ချောင်းစင်းရွာအပြင်အနီးနားကရတိပေါချောင်းရွာပလဲစတဲ့ကြီးရွာတွေကဒေသခံ3000နီးပါးထွက်ပြေးနေရတာဖြစ်ပြီးစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်မှာကိုစိုးရိမ်နေကြပါလေစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေမေလအစောပိုင်းအထိအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တဲ့သခိုင်းတိုင်းကဏီနယ်မှာအခုတလောအပြစ်ခတ်တွေမရှိတော့ပေမဲ့ဝေဟင်မှာစစ်လေယူနစ်ကိုတွေ့နေရတာမို့လေကြောင်းကနေတိုက်ခိုက်လာမှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့ထွက်ပြေးနေရတဲ့ကဏီနယ်ကန်တဦးကပြောပါတယ်
တိုက်ပွဲတွေဖြစ်တိုက်ပွဲတွေဖြစ်ပြီးတော့အဲ့လိုမျိုးပေါ့နော်နာနေလာမယ်နဲ့ဆောက်ကြတာပေါ့ဆောက်တော့ဒီသူတွေကလန့်ပြီးတော့ဆိုင်ဝါးဖြန့်လာလည်းဖြစ်ပါတယ်အဲ့ဒါကတော့ဒီတော့ဒီကြီးတွေကငိုခက်ကဒီကြီးတွေကပုံကြောက်တာပေါ့ဗျာအဲ့လိုမျိုးကြောက်တော့ဒီကြီးတွေကိုယ်တိုင်ကကလေးတို့ပြေးပြေးဆိုအကုန်ကြီးရတာပေါ့ဒီသူတွေဆောက်ကြတာပေါ့အများကြီးဒီစကားလာပြီးစကားလာပြီးဆိုရင်ခုကျွန်တော်တို့ကနေလည်းကတော့ဒီကြီးတွေကလည်းဘောင်းချင်းကြီးပြေးနေရတယ်ပေါ့အဲ့လိုမျိုးဖြစ်နေတာအဲ့ဒါတော့ကားနဲ့ဒီတော့မလည်းလက်ချင်းနဲ့တိုက်ပွဲချင်းနဲ့ဓာရီတဲကိုရဲပစ်တယ်ဗျာအဲ့လိုပြစ်သွားတော့နိုင်ငံကလေးလေးလည်းမှန်တယ်အဲ့လိုဆိုတော့အကုန်လုံးကကြောက်ပြီးတော့ဒါညနိုင်ရင်လည်းဖြစ်နိုင်တယ်ဗောဒီလိုလူငယ်လည်းပြစ်တယ်ဆိုရင်လည်းဖြစ်နိုင်တယ်ဆိုပြီးတော့ကြောက်ပြီးတော့ပြေးချတာရဲ့တကယ်တော့
အခုလိုမျိုးစကိုင်းတိုင်းမှာထွက်ပြေးနေရတာတွေအပြင်မကွေးတိုင်းမြိုင်မြို့နယ်ထနောင်းဝင်းကျေးရွာမှာကျောင်းဖွင့်ဖို့လာတဲ့ဆရာဆရာမတွေကိုဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့တဲ့အတွက်စစ်ကောင်စီတပ်တွေရောက်လာပြီးတနက်ပစ်ပေါက်ခဲ့လို့ကြီးရွာသားတွေနီးစပ်ရတောတောင်တွေမှာထွက်ပြေးခိုလုံနေကြရပါတယ်ခင်ဗျာ